မြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကြမ်းဖက်ကင်တွယ်နေနေနေတယ်ဆိုတဲ့အခုလက်လောထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးလုံလောက်တဲ့သက်သေအထောက်အထားမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်ကသောကြနေကဂျပန်နိုင်ငံတိုကျိုမြို့မှာပြောကြားလိုက်ပါတယ
် We have been very careful not to blame anybody in particular unless we have complete evidence as to who has been responsible for what you know that they have been
ကျွန်တော်အနေနဲ့ဘသူကမှအပြစ်မတင်မိဖို့တိတ်ကိုဂီယူဒီဇိုင်းလုပ်နေပါတယ်အထူးသဖြင့်ဘယ်ကိစ္စအတွက်ဘသူမှတာဝန်ရှိတယ်ဆိုတာကိုခိုင်မာပြည့်စုံတဲ့အထောက်အထားတွေမတွေ့မချင်းသတိထားနေရပါတယ်နောက်သိကြတဲ့အတိုင်းမနေ့ကပဲရှီတန်းကရက်စကန်တစ်ခုကိုတိုက်ခိုက်ခံရလို့ရက်တဖုံးဝင်တယောက်တည်းဆုံးခဲ့ရပါတယ်အော်တိုဝါ9ရက်နေ့ကတိုက်ခိုက်မှုတွေစကြတဲ့ကမွတ်စလင်တွေတိုက်ဆုံတာတွေလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကျမတို့ဘာမှဖုံးကွယ်ဖို့မကြိုးစားပါဘူးကျမတို့ပြန်ကြားရေးဌာနမှာအချက်အလက်တွေအားလုံးရှိပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးခြေချင်းမြင့်မြင့်သိရအောင်ကြိုးစားနေပါတယ်ဒါပေမဲ့ဘသူတွေအပြစ်ရှိတယ်လို့သက်တည်မပြနိုင်ခင်မှာတော့အားလုံးဟာအပြစ်မဲ့တဲ့သူတွေလို့သဘောထားပြီးတရားဥပဒေတိုင်လိုက်နာဆောင်ရွက်သွားမှာဖြစ်တယ်လို့တောင်ဆန်းစုကြည်ကပြောသွားတာဖြစ်ပါတယ်တရားဥပဒေနဲ့အညီသက်တည်ထောက်ထားတွေကိုတေချာစုံစမ်းစစ်ဆေးပြီးတာနဲ့အာဏာပိုင်တွေဘက်ကအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတောင်ဆန်းစုကြည်ကသတင်းတော်တွေကိုပြောခဲ့ပါတယ်ရင်းကြတဲ့ပေါ်မှာတက်ဖြတ်တာတွေမရင်းကျင်တာတွေအိမ်ဒီမိရှူတာတွေကိုမြန်မာစစ်တပ်ကကျူးလွန်တယ်လို့အခုလက်တော်ထွက်ပေါ်လာတဲ့သတင်းတွေကြောင့်လူပေါင်းငင်းငယ်ဆုရှင်တော်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ PR တွေနဲ့ရင်ဆိုင်နေရတာပါအဲ့လိုကြမ်းဖက်တိုက်ခိုက်တယ်ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမာတွေကလည်းရခိုင်ပြည်နယ်ကိုပြီးခဲ့တဲ့ရက်တွေအတွင်းတွားရောက်ခဲ့ချိန်မှာပဲကျသောပရိနေကတော့အကြမ်းဖက်သမားတွေတိုက်ခိုက်တာကြောင့်ရဲလုံခြုံရေးစခန်း၃ခုမိရှူခံခဲ့ရပါတယ်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒေါက်ဆာစုကြည်ဟာဒီကနေ့မနက်ပိုင်းမှာတော့ဂျပန်အကရစ်အာကီဟီတိုနဲ့မိဖုရားတို့ကိုဂျပန်နန်းတော်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံအနေနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငြိမ်းချမ်းရေးရရှိဖို့လိုတယ်လို့လည်းဒေါက်ဆာစုကြည်ကဂျပန်စက်မှုလက်မှုကုန်သွယ်ကြီးများအသင်းနဲ့ဂျပန်စီးပွားရေးအသင်းတို့ကတက်ခင်းအခမ်းနဲ့နေ့လယ်စာစာပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ။